ဇူလိုင်လနောက်ဆုံးပတ်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တာကြောင့်ကျောင်းတွေမှာခုလုံနေကြတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေကိုရှားယီတဲရီစီစဉ်ပြီးပြောင်းရွှေ့ပေးဖို့စီစဉ်နေတဲ့အကြောင်းကိုပြောပြချင်ပါတယ်ကျမအင်တနာထွန်းမ ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေပြည်ပခါတွေကြောင့်ဒီလိုရာကိုရှေ့ပြောင်းလာတဲ့ဒေသခံတွေကိုအခြေခံပညာကျောင်းတွေမှာနေရာချထားတာတွေရှိပါတယ်။ဒါပေမဲ့ဒီလဇူလိုင်လ24ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်စီပေးဆောင်ဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့စီစဉ်နေရပါတယ်။စာတင်ကျောင်းတွေကနေရွှေ့ပြောင်းပေးရမယ့်ဒုက္ခသည်အရေအတွက်ဟာရခိုင်တပြည်နယ်လုံးဝ REC အတွင်းရေးမှူးဦးစိုးစောထွန်းကပြောပါရယ်
လောလောဆယ်ဒီရေတိုက်မျိုးနဲ့ကျောက်ကျမျိုးတွေမှာရှိတယ်စတင်ကျောင်းမှာပြုခုနေရတဲ့စီပြီးချောင်းတွေအတွက်ကိုဒီမျိုးနေဒီသားမျိုးခင်အဖွဲ့အစည်းတွေနဲ့အပြည့်အလူရှင်တွေပူးပေါင်းမှုကြောင့်မှာအကြရှိဖြည့်ဆောင်လုပ်နေကြပါတယ်ဆိုတော့သူတို့ဒီလားလေတော့ဆိုလို့ရှိရင်တော့တော်တော်များပြီးပြီးကိုပြီးပြီးတော့မှနေရာပြောင်းရွှေ့ချနိုင်ဖို့အခြေအနေရှိနေပါတယ်အဲဒါပေမဲ့ဒီစီပြီးချောင်းတွေရေအတွက်အကုန်မှုသားစုတွေအကုန်လုံးကတော့အစီအစဉ်မှပြေပေါ့နော်ဒါပေမဲ့အနေကျန်လို့ရှိနေပဲအနေငယ်တော့ဝေးချင်ပြီးတော့ပြောပါလေကွာအဲ့ဒီအနေငယ်တော့ဒီစီပြီးချောင်းတွေအတွက်ကိုကြတော့ဖုန်းကြောင်းတွေမှနေရာချတာလို့လုပ်မယ်အဲပြီးလို့ရှိရင်တခြားစီပြီးချောင်းတွေနေမှာလေးပဲနေရာရနိုင်မှုနေထိုင်တွေအဲရှိမရှိကိုပြင်နေညီနိုင်နေကြမယ်ဆိုပြီးတော့မှသိရပါလေကွာ
စာပင်ချောင်းတွေကနေပြောင်းရွှေ့ကြရမယ်ဒုက္ခတဲတွေအားလုံးတွေကခက်မှန်းချီ80ရာခိုင်နှုန်းလောက်ကိုယာယီတဲတွေနဲ့ထားနိုင်မှုရရှိတဲ့အလှူငွေတွေနဲ့စီစဉ်နေတယ်လို့လည်းပြောပါရယ်မိသားစု800ဝန်းကျင်လောက်နေထိုင်နိုင်မဲ့ယာယီစခန်းတွေမှာကျန်းမာရေးအတွက်စိန်ခေါ်မှုတွေကတော့ရှိနေတော့မယ်လို့လည်းဦးစိုးစိုးထွန်းကပြောပါရယ
်မိသားစုဝင်တစ်ခုနဲ့တစ်ခုနဲ့ကြားထိမှာဆွေဒီစင်စင်ဖြစ်ဖို့အတွက်ဒီစားမျိုးတွေပေါ့နော်ဒါပေမဲ့ဖြစ်စင်းရတာမရှိဘူးအဲနောက်ပြီးတော့တစ်ခါမိသားစုတစုစာနေထိုင်ဖို့အတွက်အဲဒီအခဲရဲ့ဒီအကြီးဝန်းကလည်းပဲအရင်ကနေနေတယ်ပေါ့နော်ဟိုကျင်းကျဲတယ်ပေါ့ဗျာအခင်းကသူတို့ကရှင်ဝင်းလေးမရှိနေဘူးတို့ပေါ်လိုနေရာဒီမှာလေးဖြစ်နေတယ်ဆိုတော့ဒီကဲကအဝင်ထင်းနဲ့ပတ်သက်ပြီးတော့မှတော်တော်ဆယ်သူတို့မှဘလို့ပုံစံမျိုးတွေနဲ့ဒီကြီးကျဲမလေးပေါ့နော်ဟိုမှာဒါနဲ့ပတ်သက်ပြီးတော့အစင်းစင်းဆင်းထားတာတော့မရှိနေသေးတာကိုတွေ့ရပါတယ်ဗျာ
ယာယီတဲတွေကိုဘုံကြီးချောင်းဝင်းကမြေလွတ်တင်နဲ့ကြေးရွာပိုင်းမြေလွတ်တွေမှာစောက်ကြတာဖြစ်ပါတယ်ဒီဒုက္ခတဲစခန်းတွေမှာကျန်းမာရေးဆောင်ရှောက်မှုတွေကတော့လိုအပ်နေဆဲဖြစ်တယ်လို့အခုလိုမိုးရသည့်ကာလမှာယာတီတကွေးဖြစ်တာအေးမီချားနာတာတွေအတော်လေးတွေ့နေရတယ်လို့ဒုက္ခတဲစခန်းတွေကနေသိရပါတယ်မင်းပြားမြို့နယ်မှာတော့စာတင်ချောင်းတွေမှာခိုးလုံနေကြတဲ့ဒုက္ခတဲတွေကိုဘုံကြီးချောင်းတွေနဲ့မြေလွတ်တွေမှာယာယီတဲတွေဆောက်ပြီးပြောင်းရွှေ့ထားပြီးဖြစ်တယ်လို့တင်ဟကန်လက်ရခိတအဖွဲ့ရဲ့ဥက္ကဋ္ဌဦးအန်သားကြီးကပြောပါတယ်
ကျွန်တော်တို့မင်းပြမြို့နယ်မှာတော့စာသင်ကျောင်းတွေမှာနေရတဲ့ဒုက္ခတွေကတော့မရှိတော့ဘူးခင်ဗျ။ဒီကျောင်းရဲ့ပြီးလို့ရှိရင်ဒီဆက်ရပုံမြေခွက်တွေမှာအဆောင်တွေဆောက်လိုက်ကြတယ်ခင်ဗျာ။အကုန်လုံးယာယီတဲဆောက်လိုက်ပါပြီခင်ဗျာ
။မင်းပြမြို့နယ်မှာဒုက္ခတဲစခန်း9ခုရှိပြီးတော့ဒုက္ခတဲအရေအတွက်က2500ကျော်ရှိပါတယ်။ REC ကနောက်ဆုံးကောက်ယူထားတဲ့စာရင်းတွေအရရခိုင်ပြည်နယ်12မြို့နယ်မှာစစ်ဆောင်စခန်းစုစုပေါင်းက148ခုရှိပြီးတော့နေရွှန့်ခွာထွက်ပြေးလာကြတဲ့ဒုက္ခတွေတွေနဲ့တပ်မတော်ကနယ်မြေရှင်းလင်းတာကြောင့်ယာယီနေရွှန့်ခွာထွက်ပြေးလာကြရသူအရေအတွက်က2000နီးပါးရှိနေပါတယ်ရှင်။ကျမအိမ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။